ီးခဲ့တဲ့လွတ်တော်အစည်းအဝေးမှာဥယျာဉ်မောင်ကိုပေါ့လေအစိုးရရဲ့ခံဝင်ချက်ကတိကဝတ်တွေကိုစစ်စစ်ရတဲ့ကော်မတီဥက္ကဋ္ဌအဖြစ်ရွေးချယ်တင်မြှောက်လိုက်တော့ကပေါ့လေဘလို့လုတ်ပိုင်ခွင့်ဘလို့တာဝန်တွေများထမ်းဆောင်အောင်လဲခင်ဗျာနည်းနည်းအသေးစိတ်ရှင်းပြလို့ရပါလားခင်ဗျာ
အဲကျွန်တော်တို့ပြည်သူ့လွှတ်တော်ရဲ့မျိုးသားလွှတ်တော်ရဲ့ဆိုပြီးကမှလည်းလွှတ်တော်များရှိပါတယ်အဲဒီမှာဖွဲ့စည်းပုံခြေခံဥပဒေမှာပါတဲ့အမြဲတမ်းကော်မတီဆိုတဲ့ဥစ္စာ၄ခုစီရှိပါတယ်အဲဒီမှာတစ်ခုကတော့ပြည်သူ့ငွေစည်းရင်းပေါ့နော်တစ်ခုကဥပဒေကြမ်းကော်မတီနောက်လွှတ်တော်ရဲ့ခွင့်ရေးကော်မတီနောက်တစ်ခုကတော့ကျွန်တော်တို့မျိုးသားလွှတ်တော်ရဲ့ဥက္ကဋ္ဌတာဝန်ဆိုရရဲ့ကတိကဝတ်တွေနောက်အာမခံချက်တို့တာဝန်ခံချက်တို့ကိုစစ်စစ်တဲ့ကော်မတီဆိုပြီးကမှ၄ခုရှိပါတယ်အဲဒီနောက်ဆုံးပေါ့နော်ခုနကတိကဝတ်တွေကိုစစ်စစ်တဲ့ကော်မတီမှာတော့ကျွန်တော်ဥက္ကဋ္ဌပါဆိုတော့တာဝန်တွေကတော့ဖြင့်ကျွန်တော်တို့တော့ဒီလွှတ်တော်ကိုယ်စားလှယ်တွေကပဲဖြစ်စေပြည်သူ့လွှတ်တော်သို့မဟုတ်မျိုးသားလွှတ်တော်မှာလေအစိုးရရဲ့ကိစ္စတစ်ခုနဲ့ပတ်သက်လို့မေးမြန်းဆွေးနွေးရတဲ့အခါမှာသက်ဆိုင်တဲ့အစိုးရဝန်ကြီးပဲဖြစ်ဖြစ်ပေါ့နော်အစိုးရအဖွဲ့ဝင်ပုဂ္ဂိုလ်တယောက်ကပဲဖြစ်ဖြစ်ပေါ့နော်လာပြီးခါမှာအဲ့ဒါနဲ့ပတ်သက်လို့ဖြေရှင်းကြရဲဆွေးနွေးရတဲ့အခါမှာကတိကဝတ်တွေတာဝန်ခံချက်တွေပြုသွားကြတာရှိပါတယ်အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ကဒီလွှတ်တော်ကမတန်းတိမ်မိကမှာလေကျွန်တော်တို့ရဲ့ဒီကုနာစီစီကော်မတီကနေအဲ့လိုဝန်ကြီးဌာနတစ်ခုဆိုရောက်ဖွဲ့ရဲ့တာဝန်ခံချက်တစ်ခုကကတိကဝတ်တွေကိုတော့တကယ်တမ်းသက်ဆိုင်တဲ့ကာလသူတို့ပြောတဲ့ကာလလေးသူတို့ပြောတဲ့ဥစ္စာလေးကိုအဲ့တတ်မှတ်တဲ့ကာလမှာဆောင်ရွက်ခြင်းရှိမရှိတတ်မှတ်တဲ့ကာလမှာပြင်ပကိုကျွန်တော်တို့ကပြန်စစ်ဆေးရပါတယ်အဲ့ဒီဥစ္စာလေးပုံမှာပဲကျွန်တော်တို့ကစီစီတွေ့ရှိချက်ကိုလွှတ်တော်ကိုပြန်တင်ပြရပါတယ်အဲ့တော့အဲ့ဒီတင်ပြချက်ပုံမှာပဲလွှတ်တော်ကပြန်ပြီးကမှာလေသက်ဆိုင်တဲ့ဥမာသမ္မတကြီးဥဆောင်တဲ့ဆိုရောက်ဖွဲ့ကိုပြန်ကြောင်းကြပြီးကမှာကျွန်တော်တို့အဲ့လိုမျိုးလွတ်တော်ရင်းအရာကျွန်တော်တို့ကဆောင်ရွက်ရတာဖြစ်ပါတယ
်လွှတ်တော်တွင်မှာပဲဆောင်ရွက်ရမယ့်ကိစ္စလားခင်ဗျာဥမာပြီးခဲ့တဲ့သတင်းပတ်ကဆိုရင်အထူးစီမံကိန်းကြီးများအကောင့်ထဲပေါ်ကြီးအစည်းအဝေးမှာသမ္မတဦးသိန်းစိန်ကတက်ရောက်တဲ့အဲ့အစုနေဘက်မှာပေါ့လေဆက်တော်ကြီးဝန်ကြီးကပြောတယ်ငါနဲ့အတွဲလက်ကင်ဖုံးတန်30လောက်ကိုတိုးချဲ့ဆောင်ရွက်သွားမယ်ဆိုတဲ့ကိစ္စမျိုးဒါလည်းကတိကဝတ်ပြည့်ချက်ပဲပေါ့ခင်ဗျာဆိုတော့ဒီလိုကိစ္စမျိုးတွေရောဦးအေးမောင်တာဝန်ယူရမယ့်အပိုင်းမှာပေါ့လေအကျုံးဝင်ပါသလားခင်ဗျာ
အဲ့အရာလေးကိုလည်းကျွန်တော်တို့ပြန်ပြီးတော့လေလွှတ်တော်ရဲ့လုပ်ပိုင်ခွင့်တော်ဘာလို့ကိုကျွန်တော်တို့ပြန်ဆွေးနွေးကြမယ့်အပိုင်းတွေရှိလာနိုင်ပါတယ်ကျွန်တော်တို့ဒီလောက်ကတော့နော်ဒါလွှတ်တော်ဆိုတာလေအမျိုးသားလွှတ်တော်မှာလည်းဖွဲ့ရှိပါတယ်ပြည်သူ့လွှတ်တော်မှာလည်းဒီလိုပဲစီစီကော်မတီရှိပါတယ်မိမိလွှတ်တော်မှာသက်ဆိုင်တဲ့အစိုးရအဖွဲ့ကလာကတိကဝတ်ပြုတဲ့ကိစ္စလေးတွေကိုကျွန်တော်တို့ကစီစီရတယ်ကတိကဝတ်ပြုတဲ့နေရာအထိသွားပြီးစီစီတိုင်တယ်လို့တော့ကျွန်တော်တို့တွေ့ရှိပါတယ်ဒီဥစ္စာရဲ့လုပ်ပိုင်ခွင့်ပေါင်းခြေဝန်းတို့ဘာတော့ကျွန်တော်တို့လွှတ်တော်မှာပဲပြန်ဆွေးနွေးရမယ့်သဘောရှိပါတယ်ကြံတဲ့အပိုင်းတွေနော်ဒါအထူးစီမံကိန်းတို့ဘာတော့ပြောရဆိုတာကတော့ကျွန်တော်တင်ပါတယ်ပုံမှန်အော်ဒီတာဂျန်နရယ်ရုံးလေးရှိမှာပေါ့နော်ဒါပုံမှန်အစိုးရအဖွဲ့ကိုစီစီတဲ့အဖွဲ့လေးရှိမှာပါအဲ့တော့ကျွန်တော်တို့ကလွတ်တော်ရဲ့ဂတိကွက်တွေမို့လို့လွတ်တော်အတွင်းမှာသက်ဆိုင်တဲ့လွတ်တော်ကိုယ်စားလှယ်တွေကမေးမြန်းတဲ့ကိစ္စလေးပေါ်မှာလွတ်တော်မှာလာပြီးကမှအစိုးရအဖွဲ့ရဲ့သက်ဆိုင်တဲ့ပုဂ္ဂိုလ်ကလာရှင်းလင်းတဲ့အပေါ်မှာပဲကျွန်တော်တို့ကတော့စစ်ဆေးရတယ်လို့ပဲအကြံတော်ကျွန်တော်တုံ့တက်လို့ရပါတယ်အစိုးရအဖွဲ့ကတော့အစိုးရအဖွဲ့ပို့ပြီးအာဏာကြီးသုံးရပို့ဗျာလွတ်တော်ဥပဒေပြုတဲ့အာဏာတရားစီရင်တဲ့အာဏာအုပ်ချုပ်တဲ့အာဏာသုံးရဟာပြိုင်နေမှာပဲဒီမိုကရေစီနိုင်ငံနဲ့တူနော်ဒါပြုလဲရမယ်မြင်သာရမယ်တာဝန်ခံချက်ရှိရမယ်ဆိုတာကျွန်တော်တို့ခဏခဏပြောနေကြတာပါအဲ့တော့အစိုးရအဖွဲ့တကူကလုံမဲ့လုပ်ငန်းပေါ်မှာတော့ပေါင်းကြည့်ကြည့်ကျွန်တော်လွှတ်တော်ကနေပြီးတော့လေကြီးကြပ်နိုင်မလဲအချက်ကန်ဘယ်လန့်လုံးနိုင်မလဲဆိုတဲ့ဥစ္စာလွှတ်တော်ရဲ့ပါဝါကိုဘယ်လောက်ညှင့်ပေးမလဲဆိုတဲ့ဥစ္စာပေါ့နော်နိုင်ငံတကာလွှတ်တော်တွေခြေနေကဘယ်လောက်ရှိတယ်လဲအာဆီယံမှာဘယ်လောက်ရှိနေတယ်လဲလက်ရှိကျွန်တော်တို့သွားမယ်ဆိုတဲ့ကျွန်တော်တို့ရဲ့ဒီပြည်ထောင်စုသမ္မတမြန်မာနိုင်ငံတို့ရဲ့လက်ရှိလွှတ်တော်ကိုဘယ်လောက်ထိကျွန်တော်ရဲ့ဒီလွှတ်တော်ရဲ့နော်ဒါ standing committee ပေါ့အမြဲတမ်း committee ရဲ့လုပ်ပိုင်ခွင့်ဘယ်လောက်ထိပေးမလဲဒီဥစ္စာကိုကျွန်တော်ဥပဒေပြဋ္ဌာန်းသတ်မှတ်ပေးရမှာပါအမှန်ကတော့လွှတ်တော်ကပဲလွှတ်တော်ရဲ့ committee ရဲ့နော်လုပ်ပိုင်ခွင့်တော့ပေါင်းလို့ပေါ့နော်ရပိုင်ခွင့်တော့အကုန်လုံးပေါ့ကျွန်တော်တို့ကအများညှိနှိုင်းပြီးခါမှာလေဥပဒေသတ်မှတ်ပေးတဲ့ standing committee မျိုးဆိုရင်ပို့ပြီးတော့ဂုံသိက္ခာရှိတယ်ပေါ့နော်ပို့ပြီးတော့လုပ်ပိုင်ခွင့်ရှိရလုပ်နိုင်တဲ့အင်အားလည်းရှိမယ်လို့ထင်ပါတယ
်နောက်တစ်ခုကလွှတ်တော်အမတ်တွေရဲ့အခန့်ကဏ္ဍပေါ့လေအခုဆိုရင်လွှတ်တော်ကနားထားတဲ့အခါကျတော့ဦးဝေးမောင်တို့လိုလွှတ်တော်ကိုယ်စားလှယ်တွေနောက်စစ်တပ်ကရွေးချယ်ခံထားတဲ့လွှတ်တော်ကိုယ်စားလှယ်လည်းတည်ရင်တက်ဖွဲ့တွေကိုပြန်သွားကြတယ်ပေါ့လေဟိုဒီလိုကြည့်ဆိုတော့ဒီလိုကာလာမျိုးမှာအစိုးရအဖွဲ့ရဲ့ဒီလှုပ်ရှားမှုတွေတော့တခါတည်းကမီဒီယာတွေမှာမြင်တွေ့ရတာလည်းရှိတယ်ဆိုတော့လွှတ်တော်အမတ်တွေရဲ့အခန့်ကဏ္ဍကိုလွှတ်တော်ရက်ထားတဲ့အချိန်မှာပါတာဝဲမှမရှိဘူးလားခင်ဗျာတခြား
လွှတ်တော်အမတ်တွေမှာတာဝန်တွေရှိတယ်ဗျကျွန်တော်တို့ဒီတော့လွှတ်တော်အမတ်တွေဆိုတာနော်ပြည်သူကရွေးကောက်တင်မြှောက်ထားတဲ့ပြည်သူကိုယ်စားလှယ်ပဲသူတို့ဟာရှင်းတန်နေရမယ်လေပြည်သူကြားမှာသွားရမယ်ပြည်သူရဲ့ဆန္ဒပါရှိမယ်လက်ရှိအစိုးရဖွဲ့ကဥရှုံမှုပုံစံနဲ့သွားနေတဲ့လမ်းကြောင်းမှာဘလို့ရှိတယ်ဥမာဆိုပါတော့ကျွန်တော်တို့ဒေသတွေကိုမှရက်ကွက်တွေရှိမယ်ခြေရော်တွေရှိမယ်သူတို့မှာရှိတဲ့ဥရှုံရဲ့ပုံစံဟာ2008ဖွဲ့စည်းပုံမှာပါတဲ့ဥရှုံရဲ့ပုံစံဟုတ်သလားဥမာရရကဘုံတော့ခေါ်တယ်ပေါ့နော်အခုခြေရော်တကြီးလို့ခေါ်မှာပေါ့သူ့ကိုခန့်တဲ့ပုံစံကို2008ဖွဲ့စည်းပုံမှာပါတဲ့ဘောင်ထေးကခန့်သလားနော်အဲလုတ်ပိုင်ခွင့်ပို့ဗျဥမာအခရန်ဥရှုံရဲ့မြို့နယ်ဥရှုံရဲ့ပုံကိုသွေးဥကိုပေးတယ်လို့ပဲနော်ခြေရော်အဆင့် ချင်းခံယူနစ်ကိုကြာတော့ကျွန်တော်ကဖွဲ့စည်းပုံပါလေအများဆန်တဲ့နဲ့အငင်းကျွန်တော်တကြီးကိုခန့်တာပေါ့အဲ့ဒီမူတိုင်းခန့်သလားပြီးခဲ့တဲ့ရရကဥက္ကဋ္ဌအဟောင်းတွေကိုပြန်ပြီးခန့်သလားဆိုတာဟာဒီမိုကရေစီကျင့်စဉ်ဘယ်လောက်ထိပွင့်နေတယ်လဲပေါ့နော်။နော်အဲ့ဒီအုပ်ချုပ်ရေးပုံစံအခြေခံယူနစ်ကိုကျွန်တော်ပြန်လေလေ့လာနေပါတယ်။အဲ့တော့အခြေခံယူနစ်ရဲ့ပတ်သက်တဲ့ဟိုပြီးခဲ့တဲ့ကိစ္စတွေကိုပြန်ခန့်တာမျိုးဆိုရင်ကျွန်တော်တို့ကဒီဒေသမှာရှိတဲ့ထွက်တော်ကိုယ်စီလေးမို့လို့အုပ်ချုပ်ရေးပုံစံရဲ့လက်ရှိသွားတဲ့လမ်းကြောင်းနော်အဲ့ဒါကိုကျွန်တော်ကပြန်လေထောက်ပြနိုင်တာမျိုးကလွတ်တော်ရဲ့ခုနလိုကျွန်တော်တို့ပြောတဲ့ legislative power ပေါ့ဗျာ။အဲ့ဒီလိုတော့ဥပဒေပြုတဲ့နေရာမှာကျွန်တော်တို့ကပြည်သူတွေရဲ့ထွက်တဲ့အသံတွေကိုလက်ရှိသွားနေတဲ့အုပ်ချုပ်ရေးစနစ်ရဲ့ဟာကွက်ပြုတ်ကွက်တွေကိုကျွန်တော်ပြန်လေထောက်ပြနိုင်တဲ့အင်အားရှိရပါမယ်။အဲ့ဒါကြောင့်ကျွန်တော်လူလူနဲ့တွေ့ချင်းနဲ့တွေ့တဲ့နေရာမှာလည်းခုနလွတ်တော်ကလွတ်တော်အမတ်တယောက်ကိုကျွန်တော်ကန့်သတ်တာရှိပါတယ်။ဟိုလွတ်တော်အမတ်တယောက်ရဲ့နေထိုင်မှုတို့ဆိုကုန်သူ့ရဲ့အရေးချင်းဆိုတာရှိပါတယ်။အဲ့ဒီပေါင်းထဲကကျွန်တော်တို့တွေးဆဆွေးနွေးတင်ပြဒါမျိုးကိုနော်လူလူကိုကျွန်တော်ကလောက်ပိုင်းခွင့်လို့ကျွန်တော်တို့မှာရှိတယ်ရှိရမယ်ရှိတဲ့နေလို့ကျွန်တော်တို့ယူဆပါရက်
။ဒေါက်တာဦးဝင်းမောင်ကိုကျေးဇူးများတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ခင်ဗျာ။